ရခိုင်ပြည်နယ်အတွင်းလူခွင်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ကောင်ဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံးတင်စစ်ဆေးရေးတောင်းဆိုထားတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အပိတက်အစီရင်ခံစာဟာအင်အားနည်းတဲ့နိုင်ငံတစ်ခုပေါ်ဝိုင်းပြီးဖိအားပေးရလို့ရဖြစ်ပြီးလက်မခံတဲ့အကြောင်းကိုမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်အဖွဲ့ဝင်တူဦးက VOA ကိုပြောပါတယ်။ဒီကနေ့လူခွင့်ရေးကောင်စီညီလာခံကိုတင်သွင်းတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာအပေါ်တုံ့ပြန်ချက်တွေကို VOA သတင်းတော်ကိုမိုးစောကတင်ပြပါမယ်ရှင်
။ဟုတ်ကဲ့ဒီကိစ္စတွေအတွက်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာ့စစ်မှောက်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တာဝန်ရှိသူတွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကအရေးယူနိုင်အောင်လုံခြုံရေးကောင်စီကလွှဲအပ်ပေးဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်။အဖွဲ့ဝင်၃ဦးပါဝင်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကမြန်မာနိုင်ငံဆိုင်ရာအပိတက်အစီရင်ခံစာကိုကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့အင်ကာနေ့မှာတင်ပြလိုက်တာဖြစ်ပါတယ်။စာမျက်နှာ440ပါတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာမှာမြန်မာ့စစ်မှောက်ကြီးကဲနဲ့ထိတ်တန့်စစ်အရာရှိတွေအနေနဲ့လူမျိုးစုတစုကိုရှင်းလင်းဖယ်ရှားမှုနဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရှိတယ်ဆိုပြီးဒီလိုရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးဖို့တိုက်တွန်းထားတာဖြစ်ပါတယ်။တမတော်ဟာဥပဒေထက်မှရှိနေသည့်မြန်မာနိုင်ငံမှာငြိမ်းချမ်းရေးမရနိုင်ဘူးဆိုပြီးကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒါရူစမန်ကပြောဆိုပါတယ်။မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးစုလွယ်အောင်ကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်လို့သူ့သဘောထားအမြင်ကိုအခုလိုပြောဆိုပါတယ
်။အစိုးရကဒီအဲဒီအစီရင်ခံစာကိုလက်မခံဘူးဆိုတာကိုပဲကျွန်တော်တို့ကတော့ခောက်ခံပါတယ်။ကျွန်တော်တို့လည်းဒါကိုတော့သဘောမတူဘူးပါလေ။ကျွန်တော်တို့ ICC ဝင်ရတာမဟုတ်ဘူး။အဲဒီ Justice Mission ကလည်းကျွန်တော်တို့သဘောတူနေတာပေါ့တာမဟုတ်ဘူး။ဒါသူတို့ရဲ့ပြပြချက်တွေကိုကျွန်တော်တို့ကလက်မခံဘူး။အခုကျွန်တော်တို့နိုင်ငံရဲ့အကြီးအကဲတယောက်ကိုဒီ ID တင်တယ်ဆိုတော့လည်းကျွန်တော်တို့ကလည်းသဘောမတူပါဘူးခင်ဗျာ။အဲတော့သူတို့ဘက်ကဘယ်လိုပဲလုပ်လို့ပေါ့နော်။ကျွန်တော်တို့ကလည်း national interest ပေါ့နော်။နိုင်ငံရဲ့အကျိုးကြီးဘွားကိုပဲကျွန်တော်တို့ကဥတည်ရမှာကို။အဲအမေရိကန်နဲ့သူ့နိုင်ငံအကျိုးကြီးဘွားတဲ့လက်မှတ်ခံတယ် ICC ကိုကျွန်တော်တို့ကလည်းဒီလိုလုပ်တာဆိုတော့အင်အားနည်းတဲ့နိုင်ငံကိုအင်အားကြီးရဲ့ဒီလိုအစုပြီးဝိုင်းလုပ်ကြလို့ကျွန်တော်တို့ကအဲ့လိုယူဆတာပေါ့ဗျာ။
Equality မြန်မာခေါ်လူခွင့်ရေးအဖွဲ့ Director ဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုပြီးအခုလိုတုံ့တက်ပါတယ်
။နိုင်ငံတကာဖိအားကအရင်ကထက်ပိုပြီးများလာပြီ။အရင်တော့ကနိုင်ငံကနဲ့ပူးပေါင်းဆောင်ရွက်ပါဆိုပြီးတော့ပြောဆိုရချင်မလာရောမှုတွေပူးပေါင်းဆောင်ရွက်ရှိရတဲ့နောက်ထပ်အခြေရင်သွားတဲ့တော်မျိုးရှိပါတယ်။အဲ့တော့ဒီအချိန်မှာတော့ကျွန်တော်တို့ကတော့လက်ခံမှုမရှိဘူးမြေဆုံမှုတွေတော့ဘယ်လိုမှမလုံလောက်ပါဘူး။ကျွန်တော်မြေဆုံမယ်ဆိုရင်တော့အဲ့ဒီမှာမှာသက်တည်ထောက်ပြဖို့ကျွန်တော်လိုအပ်နေတယ်။ဒီစားမှုတွေကတကယ်မရှိပါဘူးဆိုတော့တက်တည်ကြခြင်းတွေပြန်ပြီးတော့စုံလိုက်စစ်နိုင်တဲ့အရာတွေကိုကျွန်တော်တို့ပူပေါင်းဆောင်ပေးဖို့ဒါတွေကိုခွင့်ပြုဖို့အဲ့လိုမျိုးဆက်လက်တော့ပြန်ပြီးတော့ပြန်ရှိရမယ်လို့ထင်ပါတယ်
။မြန်မာအစိုးရကလည်းနိုင်ငံတကာကတန်တမာဟောင်းတွေပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းပြီးစုံစမ်းစစ်ဆေးမှုတွေလုပ်ကိုင်နေပါတယ်။ဥရောမျိုးမင်းကတော့ဒီကော်မရှင်ရဲ့လုံဆောင်မှုတွေဟာနိုင်ငံတကာကလက်ခံနိုင်ပွဲမရှိဘူးလို့လည်းအခုလိုထောက်ပြပါတယ
်။နိုင်ငံတကာကအတောင်းဆိုနေတာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပါအခုလိုမျိုးအစိုးရကနေနိုင်ငံသားတွေပါဝင်နေဆိုရင်တခုတည်းနဲ့တော့မလုံလောက်တော့ဘူးကြာ။အတောင်းလဲဆိုတော့လူခွေစုံစမ်းစစ်ဆေးမှုကိုကျွန်တော်တို့ကလုပ်ဆောင်မယ်ဆိုရင်နိုင်ငံတကာရဲ့လုပ်ပိုင်ခွင့်နေနိုင်ငံတကာလုပ်ဆောင်မှုရရှိပါတယ်။အဲဒါကျွန်တော်တို့ကကျွန်တော်တို့ဖွဲ့ထားတဲ့ဖွဲ့စုချင်းဒါပထမလည်းမျိုးထုတ်ဖို့မဟုတ်ဘူးဆိုတော့ပြောကြချက်ကလည်းကျွန်တော်တို့အပေါ်မှာနည်းနည်းလေးသုံးရတာတော့ကျွန်တော်ဆိုတော့ကျွလွင်ကျွလွင်နဲ့လည်းမျိုးထုတ်ပြီးကျွန်တော်ပြောရမှာပဲပေါ်ထုတ်ရမှာပဲဒါပေမဲ့ပထမလည်းမျိုးမထုတ်ဘူးစုံစမ်းစစ်ဆေးမယ်ဆိုတော့စုံစမ်းမျိုးဖြစ်ချင်းကတော့သူ့ရဲ့လုပ်ပိုင်ခွင့်ကိုလည်းတန်ပြားဖြစ်စေရသုံးရစရာဖြစ်နေရတကယ်နိုင်ငံတကာရဲ့ထောက်ပြချက်တွေကလည်းဒီချက်တွေပါဝင်နေရအောင်တွေ့ရပါတယ်
နိုင်ငံတကာနဲ့ကုလသမဂ္ဂကရဝင်ကြလို့တုံ့တုံပြီးထောင်ပေါင်းချီတဲ့မွတ်စလင်ဒုက္ခသည်တွေအပေါ်ဆိုးဝါးရက်စက်တဲ့လူခွေရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးအစိုးရခံစာကပေါ်ပြပါတယ်မြန်မာအစိုးရကတော့မြန်မာနိုင်ငံမှာရဝင်ကြဆိုတဲ့လူမျိုးမရှိကြောင်းအငြင်းတစေညှင်းဆိုထားပါတယ်ပြည်ဝင်းမှာအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့နိုင်ငံတကာရဲ့ဆွဆွဲမှုတွေနဲ့ပတ်သက်ပြီးဗမလိုက်တဲ့ညှတာတဲ့စုံစမ်းမှုတွေစတင်လုံဆောင်နေတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ကုလသမဂ္ဂကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုအတိအမှတ်မပြုဘူးလို့လည်းပြောဆိုထားတာဖြစ်ပါတယ်။